မြန်မာနိုင်ငံမှာလူခွင့်ရေးကိုငြင်းငြင်းချမ်းချမ်းတောင်းဆိုလို့ထောင်ချခံရသူတွေကိုချွင်းချက်မရှိချက်ချင်းလွှတ်ပေးဖို့အတွက် Amnesty International လူခွင့်ရေးအဖွဲ့အရာရေးအထွေထွေတွေ့ရမှုကသမရဦးဝင်းမြင့်ကိုအိတ်ဖွင့်ပေးစာပေးပို့လိုက်ပါတယ်။လူခွင့်ရေးကာကွယ်စောင့်ရှောက်သူတွေတက်ကြွလှုပ်ရှားသူတွေသတင်းသမားတွေအားလုံးကိုပြန်လွှတ်ပေးဖို့အရာရေးအထွေထွေအတွင်းရမှု Julie Vaha ကဧပြီလ9ရက်နေ့နေ့စွဲနဲ့စာရေးသားပေးပို့ခဲ့တာပါ။ဖန်စီတရားဆွဲထောင်ချခံရသူတချို့ဟာမတရားမှုတွေလူခွေရချိုးဖောက်မှုတွေကိုစန့်ကျင်ပြောလို့ပြစ်မှတ်ထားအရေးယူခံရတယ်လို့တချို့ကတော့စစ်တပ်အပါအဝင်အာဏာပိုင်တွေကိုအွန်လိုင်းပေါ်မှာဝေဖန်မှုတွေလုပ်ခဲ့လို့ဖြစ်တယ်လို့ဒီစာရဲမှာရေးထားပါတယ်။နိုင်ငံရေးအရာကြီးရွယ်ချက်နဲ့ဖန်စီအကျဉ်းချမှုတွေကိုမြမဥပဒေပေါင်းကခွင့်ပြုထားတယ်လို့လည်းဆိုပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဖွဲ့စည်းခွင့်စုဝေးခွင့်အခွင့်အရေးတွေကိုထင်သလိုကန့်သတ်နိုင်တဲ့ဥပဒေတွေရှိနေတာကိုထောက်ပြထားပါတယ်။ဒါကြောင့်ဒီဖိနှိပ်နိုင်တဲ့ဥပဒေတွေကိုနိုင်ငံတကာလူခွင့်ရစံချိန်စံနှုန်းတွေနဲ့ကိုက်ညီအောင်ပြင်ဆင်ဖို့တိုက်တွန်းတယ်လို့မပြင်ဆင်နိုင်ခင်လူခွင့်ရကျင့်သုံးသူတွေကိုဒီဥပဒေတွေနဲ့အရေးယူထောင်ချနေတာရပ်ဖို့အတွက်စာရဲမှာပန်ကြားထားပါတယ်။COVID-19 ကာယောဂါဖြစ်နေချိန်မှာအာဏာပိုင်တွေဟာသတင်းသမားနဲ့တက်ကြွလှုပ်ရှားသူတွေကိုနိုင်ငံရေးရည်ရွယ်ချက်နဲ့လုပ်တဲ့ဆွဲချက်တွေနဲ့ပြစ်မှတ်ထားလာတယ်လို့လူလူအတွက်အကျိုးရှိစေတဲ့သတင်းတွေကိုဟန်တားတဲ့အနေနဲ့သတင်း website တွေကိုပိတ်တာအင်တာနက်ဖြတ်တာတွေလုပ်လာတာကိုလည်း Amnesty International အဖွဲ့ကစိုးရိမ်နေလို့ယာယီအထွေထွေအတွေ့အမှု Julie Vaha ကသမရဦးဝင်းမြင့်ကိုပေးပို့တဲ့စာရဲမှာဖော်ပြထားပါတယ်။